Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2014ခုနှစ်ဇူလိုင်လ4ရက်တောက်ကြနေနေနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40ရုကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ဗျာကျွန်တော်ဆံမိုးဝီပါအခုကြားရမယ့်သတင်းတွေမှာဆိုလို့ရှိရင်ပါလက်စတိုင်းနယ်မြေကနေအစ္စရေးလကိုအစ္စရေးနိုင်ငံတဲကို rocket drone တွေနဲ့ဆက်လက်ပြီးတော့ပစ်ခတ်နေတဲ့အတွက်အစ္စရေးကြီးတပ်တွေဂါဇာနေဆက်တစ်လျှောက်မှာပြောင်းရွှေ့ပြီးတော့ချထားလိုက်ပါတယ်ယူကန်နာလေစိတ်ကိုအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့ရှိတယ်ဆိုပြီးတော့သတင်းရရှိပါတယ်မြောက်ကိုရီးယားပြန်ပြီးဆွဲထားတဲ့ဂျပန်နိုင်ငံသားတွေအရေးဆက်လက်ဆွေးနွေးဖို့အတွက်ဂျပန်ကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေတချို့ကိုရုပ်သိမ်းပေးလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့အတူကြီးညာပေးမှာပါခင်ဗျာ
ကောင်းပါပြီရှင်ကရင်ပြည်နယ်မှာတော့မြန်မာစိုးရတက်တွေနဲ့ KNU တက်တွေကြားမှာတိုက်ပွဲတချို့ပြန်ဖြစ်နေတာကြောင့်အပြစ်ခက်ရစဲရေးအလန်းဝင်းနေစေပဲလို့ကရင်စစ်ကောင်းဆောင်တပ်ဦးကပြောလိုက်ပါတယ်
ပြောရမယ်ဆိုတော့တိခါရရစနစ်တကျလုံနိုင်ဖို့ဘာမှစနစ်တကျမလုံနိုင်ဘူးတိတိကျကျတဲ့တိခါရဆဲရဲ့ကိုစားတော့အင်္ဂါအင်္ဂါရနဲ့ပေါင်းသွားပါတယ်
တရင်းစီစဉ်ပြီးမှအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်ကမ္ဘာဖလား quarter final ပွဲစဉ်သုံးသက်ချက်နဲ့အတူဆီယာနာတင်ထားတဲ့ထိုင်းနိုင်ငံရဲ့စီးပွားရေးအခြေအနေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကျမရေးတိုင်းရင်းသားသတင်းလွှာအစီအစဉ်တွေနဲ့အတူနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုဦးဆန်မိုးဝေနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပါအောင်ရှင်။
ပါလက်စတိုင်းနယ်မြေအတွင်းကနေ rocket ဒုံးများအနေနဲ့တိုက်ခိုက်မှုတွေတိုးများလာပြီးတဲ့နောက်အစ္စရေးကသူ့ရဲ့ကြီးတပ်တွေကိုအင်အားဖြည့်တင်းတဲ့အနေနဲ့ဂါဇာနယ်စပ်တစ်လျှောက်မှာပြောင်းရွှေ့ပြီးတော့ချထားလိုက်ပါတယ်။စစ်သွေးကြွတွေကအစ္စရေးနိုင်ငံတောင်ပိုင်းကို rocket တွေနဲ့ဆက်လက်ပစ်ခတ်နေချိန်မှာအစ္စရေးတိုက်လေယာဉ်တွေကဂါဇာမှာရှိတဲ့ပစ်မှတ်တွေကိုကြာသာပတိနေမှာတိုက်ခိုက်ခဲ့ပါတယ်။ယေရုရှလင်မြို့ရဲ့အရှေ့ပိုင်းမှာဆယ်ကျော်တဲ့ရွယ်အာရပ်လူငယ်တဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ပိုင်းပုံမိုးပြီးတော့အခြေအနေတင်းမာမှုတွေဖြစ်ပွားလာတယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေလည်းဖြစ်ပွားလာခဲ့တာပါ။အဲ့ဒီတပ်ဖြတ်မှုဟာဆေဂျောတက်အစ္စရေးလူငယ်၃ယောက်အသက်ခံခဲ့ရတဲ့ကိစ္စကိုလက်စားချေတဲ့အနေနဲ့ပြုလုပ်တာဖြစ်တယ်လို့ယုံကြည်နေကြပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတယာဟူကအခြေအနေတွေကိုပြန်ပြီးတော့အေဂျန့်သွားအောင်ထိန်းသိမ်းတဲ့အနေနဲ့ပါလက်စတိုင်းလူငယ်တွေတပ်ဖြတ်ခံရမှုပါလက်စတိုင်းလူငယ်တပ်ဖြတ်ခံရမှုအပေါ်ကြာသပတေးနေ့မှာပြင်းပြင်းထန်ထန်ပြစ်တင်ပြောဆိုလိုက်ပါတယ်။သူကကျုပ်တို့ရဲ့ဒီမိုကရေစီမှာလူသားသမားတွေတွေးထိုးလှုံ့ဆော်သူတွေစုပူအကြမ်းဖက်သူတွေအတွက်နေရာမရှိဘူးဆိုပြီးတော့ပြောဆိုလိုက်တာပါ။လွန်ခဲ့တဲ့ဗုဒ္ဓဟူးနေ့ကစလို့အစ္စရေးပိုင်နယ်နိမိတ်အတွင်းကို rocket တွေနဲ့အကြိမ်30ကျော်ပစ်ခတ်ခဲ့တာကိုလက်တုံပြန်တဲ့အနေနဲ့လေကြောင်းကနေတိုက်ခတ်ခဲ့ရတာဖြစ်တယ်လို့အစ္စရေးအစိုးရရဲ့တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
။ယူကန်နာနိုင်ငံမြို့တော်ကမ်ပါလာနဲ့25မိုင်လောက်ဝေးတဲ့အန်တဘဲနိုင်ငံတကာလေဆိပ်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်နိုင်တယ်လို့ယူကန်နာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ကြာသပတေးနေ့ဒေသထံတော်ချိန်ည9နာရီကနေ17နာရီကြာအဲ့ဒီလေဆိပ်ကိုအကြမ်းဖက်သမားတွေကတိုက်ခတ်လိမ့်မယ်ဆိုတဲ့တိကျတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေရရှိထားတယ်လို့အမေရိကန်တန်ယုံအင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။ဒါပေမဲ့တတ်မှတ်ချက်ဟာပြဿနာတစုံတရာမဖြစ်ဘဲကျော်လွန်သွားခဲ့ပါတယ်။အဲ့ဒီတိုက်ခတ်မယ်ဆိုတဲ့သတင်းကိုတော့ယူကန်နာရဲတပ်ဖွဲ့ထံကနေရရှိတဲ့အကြောင်းအမေရိကန်တန်ယုံကြီးညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့အမေရိကန်တန်ယုံကိုအဲ့ဒီလိုအတိအကျတဲ့သတင်းအချက်အလက်သူတို့အနေနဲ့ပေးခဲ့ခြင်းမရှိဘဲလေဆိပ်ကိုကာကွယ်ဖို့လုံခြုံရေးတွေပုံမတိုးမြင့်ချထားတယ်လို့သာအတိပေးခဲ့တဲ့အကြောင်းယူဂန်ဒါရဲ့ချုပ်ကာလီကာယီဟူရာက VOA အာဖရိကအင်္ဂလိပ်ဌာနကိုပြောကြားခဲ့ပါတယ်။လေဆိပ်ဟာလုံခြုံစိတ်ချတဲ့အနေထားမှာရှိနေတဲ့အကြောင်းလည်းရဲချုပ်ကပြောကြားခဲ့ပါတယ
်။အလုတ်ကင်တွေဖန်တီးပေးနိုင်ခဲ့ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့ဇွန်လအတွင်းအမေရိကန်ပြည်ထောင်စုရဲ့အလုတ်လက်မဲ့ဥယျာဉ်ဟာ6နှစ်အတွင်းမှာအနှိမ့်ဆုံးအဆင့်ကိုကျဆင်းသွားပါတယ်။အလုတ်သမားဌာနရဲ့ကြာသပတေးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာအရ 6.3 ရာခိုင်နှုန်းကနေ 6.1 ရာခိုင်နှုန်းထိကျသွားတယ်လို့ဖော်ပြထားပါတယ်။လေးလာတွေ့ရှိချက်တွေအရအလုတ်ကင်အသစ်ပေါင်း 238,000 အထိတိုးလာခဲ့တယ်လို့ဆိုပါတယ်။အလုတ်ကင်အသစ်တွေတိုးများလာမှုနဲ့အလုတ်လက်မဲ့နှုန်းကျဆင်းလာတာဟာစီးပွားရေးပညာရှင်တွေဟောကိန်းထုတ်ထားတာတွေပိုးပြီးတော့တာလွန်နေတယ်လို့လည်းဆိုပါတယ်။ဆက်မှုလုပ်ငန်းတစ်ခုကိုတွားရောက်လေပတ်တဲ့သမရဘရက်ဥပမာက1996ခုနှစ်နောက်ပိုင်းဒီစီးပွားရေးအောင်မြင်မှုကပထမဆုံးချိန်ဖြစ်တဲ့တလကိုအလုတ်ကင်2သိန်းနဲ့5လဆက်တိုက်တိုးလာတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလိုအလုတ်ကင်တစ်တွေဖန်တီးပေးမှုဟာနိုင်ငံရေးနဲ့မဆိုင်ဘူးလို့လည်းသမရကပြောဆိုလိုက်ပါတယ်ခင်ဗျာ
။သူတို့ဘက်ကလူလာချက်တွေကိုလိုက်ရောပေးမယ်ဆိုရင်ရုရှားလူလာတဲ့ခွဲထွက်သမားတွေအပေါ်ထုတ်စစ်စင်နေတာတွေကိုရပ်တန့်ပြီး အဖြစ်ခရဆေးရေးပြန်ခေါ်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါတယ်ယူကရိန်းနိုင်ငံအခြေဘက်ကအခြေအနေတွေကိုအမေရိကန်ဒုသမ္မတဂျိုးဘိုက်ဒန်နဲ့တယ်လီဖုန်းကတဆင့်ဆွေးနွေးခဲ့တဲ့အကြောင်းယူကရိန်းသမ္မတအင်တာနက်ဝက်ဘ်ဆိုက်မှာကြာတာပရိနေကဖော်ပြထားပါတယ်အဖြစ်ခရဆေးရေးကိုနှစ်ဖက်စလုံးကလိုက်နာမယ်ဖမ်းဆီးထားတဲ့သူတွေကိုပြန်လွတ်ပေးမယ်ဥရောပစီးပွားရေးနဲ့လုံခြုံရေးအဖွဲ့OSCE ရဲ့အဆောင်အချက်နဲ့ယူကရိန်းရုရှားနေစလူညွန်ရေးကိုသူတို့အနေနဲ့တိစောက်ထားနိုင်မယ်ဆိုရင်အပြစ်ခရဲ့ဆေးရေးကိုပြန်ဆဖို့သူ့အနေနဲ့အစင်းသင့်ရှိတဲ့အကြောင်းသမ္မတပရိုရှန်ကိုကဒုသမ္မတဂျိုးဘိုက်ဒန်ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။ဇွန်လ20ရက်နေ့ကစပြီးသတင်းတစ်ပတ်ယူကရိန်းဘက်ကတစ်ဖက်သက်အပြစ်ခရဲ့ဆေးကြောင်းသမ္မတပရိုရှန်ကိုကကြေညာခဲ့ပြီးနောက်ထပ်3ရက်တက်တန်းထပ်တိုးပေးခဲ့ပါတယ်။ဒါပေမဲ့တပုန်နေဘက်ကအပြစ်ခရဲ့ဆေးရေးနဲ့ပတ်သက်လို့ပူပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုတဲ့ဆွဲချက်တွေနဲ့နောက်ထပ်တက်တန်းတိုးဖို့ညှင်းဆော်လိုက်ပြီး CIA ရထုတ်စစ်ဆင်မှုတွေအင်္ဂါနေ့မှာပြန်လည်စတင်ခဲ့ပါတယ်။ကြာသပတေးနေ့တုန်းကတော့သမ္မတပရိုရှန်ကိုကယူကရိန်းကာကွယ်ရေးဌာနအတွင်းယာရုအပြောင်းလဲတွေပြုလုပ်ခဲ့ပါတယ်။ဒါအပြင်ကြာသပတေးနေ့မှာပဲရုရှားသမ္မတဗလာဒီမီပူတင်၊ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့ပြင်သစ်သမ္မတဖရန်ဆွာအိုလန်းတို့၃ဦးယူကရိန်းအရေးအတွက်၃ဝန်ဆိုင်တယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြပါတယ်။
American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 MHz 5.39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတမြန်မာပိုင်းအစီအစဉ်ကတောက်ကြနေနက်နက်ခင်းမြန်မာနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးနေပါရခင်ဗျာမြန်မာနိုင်ငံမှာအလဲအပတ်ခီးရောက်ရှိနေတဲ့ဩစတြေးလျနိုင်ငံသားဝင်ကြီးဂျူလီဘီရှော့ဟာမနေ့ကနေပြည်တော်မှာတမရဦးသိန်းစိန်နဲ့အစိုးရအဖွဲ့ဝင်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်တောအောင်ဆန်းစုကြည်ပြည်တော်စုလွှတ်တော်နိုင်ငံကတူရတ်ဦးရွှေမန်းတို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အဲ့ဒီလိုမြန်မာနိုင်ငံကြီးခေါင်းဆောင်တွေနဲ့တွေ့ဆုံမှုတိုင်းမှာမစ်ဘီရှော့ကမြန်မာနိုင်ငံရဲ့လူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဩစတြေးလျနိုင်ငံဘက်ကစိုးရိမ်မှုတွေကိုပြောဆိုဆွေးနွေးခဲ့သလိုစီးပွားရေးနောက်ကျကြံနေခဲ့မှုတိုင်းရင်းသားလူမျိုးစုတွေနဲ့ဖြစ်ပွားနေတဲ့ပြည်ပခါတွေအကြောင်းစာတာတွေကိုဆွေးနွေးပြောဆိုခဲ့တယ်လို့ဩစတြေးလျမီဒီယာတွေမှာဖော်ပြကြပါတယ်မြန်မာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းမစ်ဘစ်ရှော့နဲ့တွေ့ဆုံချိန်မှာနိုင်ငံသားတိုင်းပြည်တွေအနေနဲ့မြန်မာအစိုးရခေါင်းဆောင်တွေပေါ်ဖိအားပေးမှုတွေဆက်လက်ထားရှိတဲ့အကြောင်းအရင်စစ်အစိုးရရဲ့အဖွဲ့ဝင်ဟောင်းတွေဟာသူတို့ဂရိပေးထားတဲ့ပြည်ပြင်ပြောင်းလဲမှုတွေအကောင့်ထဲပေါ်နေတဲ့နေရာမှာနှေးကွေးနေတဲ့အကြောင်းသတိပေးပြောဆိုတယ်လို့ဆိုပါတယ်။ Miss Bishop ကဩစတြေးလျနိုင်ငံအနေနဲ့မြန်မာနိုင်ငံအပေါ်အကူအညီတွေပေးလို့ကြောင်းနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေအောင်မြင်တာကိုတွေ့မြင်လို့တဲ့အကြောင်းပြောဆိုပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဟာရခိုင်နိုင်ငံရေးပါတီခေါင်းဆောင်တွေအပါအဝင်2015ခုနှစ်အတွင်းရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်ခင်ဗျာ။
လူမှုဦးတည်ဆုံးခဲ့တဲ့စူပူမှုတွေဖြစ်ပွားခဲ့တဲ့မန္တလေးတိုင်းဒေသကြီးတဲကမြို့နယ်တချို့မှာအနာဘယ်နေကအညာမထွက်ရအမိန့်ပုံမှန်144ထုတ်ပြန်လိုက်ပါတယ်။အင်္ဂါနေ့ကစတင်ပြီးတက်ဇက်တိုက်ဆိုလိုဖြစ်ခဲ့တဲ့စူပူအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လူ၄ဦးကိုဖမ်းဆီးထိန်းသိမ်းထားတယ်လို့လည်းမန္တလေးတိုင်းရဲတပ်ဖွဲ့ကပြောပါတယ်။မန္တလေးမြို့မှာရုံးရင်းဆန်ခတ်မှုတွေနဲ့အကြမ်းဖက်တက်ခတ်မှုတွေဟာမနေ့ကြာသပတေးနေ့မနေ့စောပိုင်းအထိထပ်မံဖြစ်ပွားနေပြီးအခင်းဖြစ်ပွားနိုင်တဲ့နေရာတွေကိုလူညိုရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်။တက်ခိုက်တာတွေဟာအများအားဖြင့်ညအချိန်မှာဖြစ်ပွားခဲ့တာကြောင့်မနေ့ညနေပိုင်းမှာမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်လိုက်တယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့တူရဲမှူးကြီးဇော်မင်းဦးကပြောပါတယ်ပုံမှန်144ထုတ်ပြန်တဲ့အကြောင်းညနေပိုင်းမှာရက်ခွတ်တွေအတွင်လက်လက်ကြီးညာခဲ့တယ်လို့ဆိုပါတယ်မန္တလေးမြို့ကအချက်အချာကြတဲ့လမ်းမကြီးတွေပေါ်ကကနဲ့ဈေးကြိုကအစ္စလမ်ဘာသာဝင်တွေရဲ့ဈေးဆိုင်အများစုကတော့မနေ့ကအထိပိတ်ထားတော့ဖြစ်ပါတယ်
မြောက်ကိုရီးယားကပြန်ပြီးဆွဲသွားတဲ့ဂျပန်နိုင်ငံသားတွေအရေးနှစ်နိုင်ငံကြားဆက်လက်ဆွေးနွေးနေတဲ့အနေနဲ့ဂျပန်နိုင်ငံကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့ထားမှုတချို့ကိုရုပ်သိမ်းပေးဖို့သဘောတူညီလိုက်ပါတယ်။ဖမ်းဆီးသွားခံရတဲ့ဂျပန်နိုင်ငံသားတွေအရေးနဲ့ပတ်သက်ပြီးတော့တိတာထင်ရှားတဲ့အဖြစ်ရှာမှုစတင်နိုင်ဖို့အတွက်အခုလိုလှုံ့ဆော်ရတာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကကြာတာပတင်းနေ့မှာပြောဆိုပါတယ်။ဂျပန်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေဟာအခုသတင်းပတ်တရုတ်နိုင်ငံဘေကျင်းမြို့မှာရှိတဲ့မြောက်ကိုရီးယားတန်ယုံမှာစတင်ဆွေးနွေးနေတာဖြစ်ပါတယ်ဒီကိစ္စကနှစ်နိုင်ငံကြားနှစ်ပေါင်းကြာရှည်အောင်ဆက်ဆံရေးတင်းမာလာခဲ့တာပါ2002ခုနှစ်အတွင်းဂျပန်နိုင်ငံသား73ဦးကိုသူတို့ရဲ့သူရိုတွေကိုဂျပန်ယဉ်ကျေးမှုတင်ကြားပေးဖို့အတွက်ဖမ်းဆီးခဲ့တဲ့အကြောင်းမြောက်ကိုရီးယားကဝန်ခံပြောဆိုပါတယ်အဲ့ဒီထက်က5ယောက်ကိုဂျပန်နိုင်ငံကိုပြန်လွှဲပေးပြီးဖြစ်ပါတယ်
ဝမ်ဘယ်ဒန်တင်းနစ်ပြိုင်ပွဲအမျိုးသမီးတဦးချင်းဖိုင်နယ်မှာကနေဒါနိုင်ငံကယူဂျီနီဘူရှာနဲ့ ချက်နိုင်ငံသူပက်ထရာကဗီတိုဗာတို့ဗိုလ်လူကြမှာဖြစ်ပါတယ်ဝင်ဘယ်လန်တင်းနစ်ပွဲတွေကိုဗြိတိန်နိုင်ငံမှာကျင်းပနေတာမှာကြာသာပတိနေ့ကကစားခဲ့တဲ့အမျိုးသမီးတူဦးချင်းဆီမီဖိုင်နယ်ပွဲစဉ်မှာအသက်20သာရှိသေးတဲ့ကနေဒါနိုင်ငံသူယူဂျီနီဘူရှာကဝင်ဘယ်ဒန်ပြိုင်ပွဲမှာအဆင့်3တက်မှတ်ခံထားရတဲ့ရူမေးနီးယားနိုင်ငံသူဆီမိုနာဟာလက်ကို6-2နဲ့2ပွဲပြအနိုင်ရပြီးဖိုင်နယ်ကိုတက်သွားတာဖြစ်ပါတယ်အခုနှစ်အစောပိုင်းတွေကကျင်းပခဲ့တဲ့ဩစတြေးလျနဲ့ပြင်သစ် Open နေ့မှာသူမဟာဆီမီဖိုင်နယ်အထိရောက်ခဲ့ပြီးအခုဒီချိန်ကတော့သူမအတွက်ပထမဆုံး Grand Slam Final ဖြစ်သလိုကနေဒါနိုင်ငံသားတယောက်အတွက်ဒါဟာပထမဆုံးအကြိမ်ဝင်ဘယ်ဒန်ပြိုင်ပွဲနောက်ဆုံး Final ကိုတက်တာလည်းဖြစ်ပါတယ်။ဘူရှာဟာ2012ခုနှစ်တုန်းကတော့ဝင်ဘယ်ဒန်လူငယ် Junior Champion ဆုကိုရရှိခဲ့ပါတယ်။တခြား Semi Final ပွဲစဉ်မှာတော့ချက်နိုင်ငံက Petra Kvitova ကတနိုင်ငံတည်းသူ Lucy Safarova ကို6-1နဲ့အနိုင်ရရှိခဲ့ပါတယ်ခင်ဗျာ။
နောက်ကြတဲ့နေနယ်ခင်တဲ့အစီအစဉ်ကိုဦးဆက်မိုးဝင်းနဲ့ကိုစောဝင်းနိုင်တို့ကတင်ပြခဲ့တာပါရှင်အခုတော့ကင်းပြင်းနဲ့မှာတိုက်ပွဲတွေပြန်ပြီးဖြစ်နေတဲ့သတင်းပေးပို့ချက်ကိုနားဆင်ရမှာပါဒီအပြစ်ခတ်တွေရက်စဲထားတယ်ဆိုပေမဲ့မြမအစိုးရတက်တဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့တက်တွေကြားမှာတိုက်ပွဲတွေပြန်ပြီးဖြစ်နေတာပါနောက်ဆုံးခြေအနေတွေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်ဒီအပိုင်းအတွင်းမှာပဲကရင်ပြည်နယ်ဖားပွန်ခရိုင်တွေ့လို့မြို့နယ်တဲက KNU တက်မှာငါနေမြေထဲမှာမြမဆိုးရတက်တီနဲ့ KNU တက်တီတိုက်ပွဲဖြစ်ပွားခဲ့ကြောင်း KNU စစ်ဦးစီးပထမတန်းအရာရှိဗိုလ်မှူးချုပ်မဲ့အေစိန်ကပြောကြားလိုက်ပါတယ်
။တရနစ်ပေါ်တက်မှာငါလည်းအောက်ခတိုက်တရနစ်နေနေအဲ့ဒီမှာဆုံးဝင်လာတယ်။ဝင်လာတဲ့နေရာမှာဒိုးမဟက်ချီရောဒိုးမဟက်ချီရဆိုင်အဲ့ဒီဝင်ဆွေးဟိုတာဘော့စုထရောဆိုတဲ့နေရာတော့ဟိုထားပုံနဲ့ကမ္ဘာမောက်ကန်လာဂျူနီဖက်ဆန်တော့ဒါဘော့စုဘော့စုထရောလို့ခေါ်တယ်အဲ့ဒီပိုမဟက်ချီရအောက်မှာပဲဒါဟိုကတိုက်ပွဲဖြစ်ဖြစ်တယ်ဟိုရအောက်မှာ
မြန်မာအစိုးရနဲ့ KNU တို့အဖြစ်ခက်ရဲစဲရေးလှုပ်ထားတာဟာတနည်းကြော်ကြာခဲ့ပြီမဲ့ထိရောက်တဲ့အဖြစ်ခက်ရဲစဲရေးလုံနိုင်ခြင်းမရှိပဲတပ်မဟာအသီးသီးမှာတိုက်ပွဲတွေပြန်ဖြစ်နေပြီးမြန်မာအစိုးရဘက်ကစစ်ရေးပြင်ဆင်မှုတွေတိုးလာတယ်လို့လည်းဗိုလ်မှူးချုပ်မဲ့အေစိန်ကဆိုပါတယ
်တပ်မဟာနေပဲလဲအဲ့ဒီဂျွန်လက်ကမှလည်းဖြစ်တယ်တပ်မဟာလီဘလက်ဖြစ်တယ်တပ်မဟာငါလည်းဖြစ်တယ်လို့ဖြစ်ရတာတော့ပြန်ဖြစ်ခါရစဲရေးတနည်းကြော်ကလာရပြောလို့ပြစ်ခါရစဲစနစ်တကျလုံးနိုင်ဘူးဘာမှစနစ်တကျမလုံးနိုင်ဘူးတိတိကျကျတဲ့အဖြစ်ခါရစဲရဲ့ကိုစားတော့အင်္ဂါင်္ဂါရနဲ့ဘောင်ဝါဘာတခုမှမလုံးနိုင်တဲ့အဖြစ်အခုကတကယ်တိုင်ရတဲ့ဖြစ်ထားတယ်ဒီပြစ်ခါရစဲဒီကလာမှာတသခါစီဒီဆောင်းဆောက်တယ်တသခါဟောက်တယ်တခါရအမကံကိုကွန်ကရစ်တို့ဘာဝါရပါရလောက်ကြတယ်မဆုတ်တာခန္ဓာလိုအဲ့လိုလောက်ကြတယ်ဒီကနောက်တစ်ခုကတော့ဒီလီခွေးနဲ့ပြတည်တယ်အဲဒီမိုးထင်းကကောင်းအပြီးပြင်းနေမရှိတဲ့လီခွေးနဲ့ဆက်ပြတည်တယ်ဒီလေစားအစ်တာနေကောင်းဖြစ်ပေါ့ပြောမစေတော့ယုံကြည်မှုတိဆောက်ဖို့ဒီအဖြစ်ခါရဆဲရင်စနစ်တကျတိတိကျအဖြစ်ခါရဆဲအင်္ဂါရနဲ့ပြီးအောင်ဆိုတခုမှမလုပ်ဘဲနဲ့ဒီလိုကဒီလိုဥစားတယ်ရိတ်ခါတို့ခဲရလို့ဒီရက်ကချီတယ်အခုကကျွန်တော်ချီရတာကိုဆက်လှုပ်ရှားလာတဲ့အပေါ်မှာတကယ်တဖြည်းဖြည်းဖြည်းဆက်လာတဲ့သဘောပေါ့။သမ္မာထားတဲ့ဝင်ကြီးလမ်းတွေဟိုကကန့်ကွက်နေရတယ်မဆွာနေနေရတယ်ကွာသွားနေတယ်လို့ဖြစ်တယ်။အဲဒါရှိခဲ့တဲ့ဒူဒူလူလာမြေသမ္မာလက်သမ္မာလေးကတော့အမှုလာပြီးတော့ဖြူဟာမူပါဒီတကြီးစီကြောင်းကြီးတွေဝင်ပြီးတော့တကားဝင်ဖြစ်တာပဲလို့ဖြစ်တယ
်။မြန်မာအစိုးရတက်တည်နဲ့ကရင်မျိုးသားလွတ်မြောက်ရေးတက်မတော်တို့တိုက်ပွဲတွေပြန်ဖြစ်နေတာနဲ့ပတ်သက်လို့ကရင်ပြည်နယ်အစိုးရကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ KNU ဘက်ကတော့တိုက်ပွဲတွေဖြစ်တိုင်းကန့်ကွက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်
။အချိန်ကြီးတော့လားတခါတည်းတိုင်ကြားဒီကန့်ကွက်ရတာမျက်လုံးနေတယ်။လောက်တာတော့မှဒီကဆက်စားပြီးအောင်ဥစားတယ်လို့သူကသူဖောက်ရအောင်ဒီကအခုလူတွေဖောက်တယ်လို့ပြန်လုပ်လာတာ။အတက်မှာရှင်းနေမှာတော့လည်းသူကလှုပ်ရှားတယ်။စစ်စီမှုကတမမှုကကြောင်းကြားတယ်။ဒီကတိုင်တိုင်းအရာရှိတွေကကြောင်းကြားတယ်။အဲ့ဒါသူတို့ပြခိတ်ပါမယ်ဆိုတော့နောက်တည့်ရက်နေ့ကျခါဖြီးရခါဖြီးရအဲ့ဒါလည်းထောက်ပြီးတော့သွားတည်တယ်တမမှုရောတိုင်းထံကကျမရရှိနေသွားတည်တယ်သွားကြည့်ကြည့်တော့အေးအဲ့ဒါဒီမှာပါလေအဲ့ဒါတော့မှတစ်ခါနိုင်လို့အစပြတည်နေတယ်အဲ့ဒါလေဒီတော့ဘယ်ကမှမဟုတ်ဒီကမားတယ်လို့ပဲလုပ်နေတယ
် KNU ဖွဲ့ဟာမြန်မာအစိုးရနဲ့နှစ်ပေါင်း60ကျော်လက်နက်ကင်တက်ခဲ့ပြီးတဲ့နောက်2012ခုနှစ်ထဲမှာအပြစ်ခတ်ရဲစဲရေးသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်
မနက်ငယ်မှာလူမျိုးရင်းနဲ့ဘာသာရေးခွဲခြားမှုဆန်တဲ့ရုံးဝင်းစံကအဖြစ်အပျက်တွေငြိမ်သွားသလိုနဲ့တစ်ခါပြန်ပေါ်လာပါတယ်။မိခဲပြဖုံးဖြစ်နေတဲ့ဒီပြဿနာဟာကြီးမားတဲ့မိတော်ကြီးအဆင့်ထိဖြစ်လာပြီးတိုင်းပြည်လုံးအတွက်ရဒမအေးပွဲအခြေအနေထိရောက်လာနိုင်တယ်လို့များကျွန်တော်တို့သောတာရှင်တွေယူဆပါသလား။အဲဒီလိုအခြေအနေထိရောက်မသွားအောင် ဟန်တားနိုင်မဲ့အခြေအနေကိုရှိပါသေးရဲ့လားဘယ်လိုများဟန်တားကြပါမလဲအခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင် VO ရဲ့ဖုန်းနံပါတ် 1-239-382-999 လေး email လိပ်စာ burmese@voanews.com လို့စီစနေညပဲအမီဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားပါဒီလိုင်းမှာတရက်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတော့ကို email နဲ့ဖြစ်ဖြစ် mp3 အသံဖိုင်နဲ့ဖြစ်ဖြစ်လူရင်းတူရှင်းရေးသားအတန်သွင်းပြီးကြိုတင်ပေးပို့ထားနိုင်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ဒါရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
ကြာနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်နေပါရရှင်။အခုတော့ကျမတို့အိနီချင်းထိုင်းနိုင်ငံရဲ့စီးပွားရေးအခြေအနေအကြောင်းကိုတင်ပြမှာပါ။လာနဲ့ချီပြီးကြာခဲ့တဲ့နိုင်ငံရေးအရှုပ်ထွေးတွေကြောင့်ဆက်အာနာသိန်းအပြည့်မှာထိုင်းစီးပွားရေးဟာနလန်ထူစလက္ခဏာတွေပြနေပါပြီ။စီးပွားရေးပြုပြင်ပြောင်းလဲတာတွေနဲ့ယင်းနှီးမြှုပ်နှံမှုတိုးတက်လာအောင်ထိုင်းစစ်အစိုးရကဘာတွေဆောင်ရွက်နေသလဲဆိုတာကိုတော့ဗန်ကောက်မြို့က Ron ကောပင်တရင်ပေးပို့ထားတာကိုကိုငင်းချမ်းကပြောပြမှာပါရှင
်။စစ်အစိုးရကပြုပြင်ပြောင်းလဲရေးနဲ့ပြန်လည်တိဆောက်ရေးတွေကိုလှုပ်လာတာနဲ့အမျှထိုင်းစီးပွားရေးဟာ2014ခုနှစ်ဒုတိယပိုင်းမှာတိုးတက်မဲ့အရေးအယောင်တွေမြင်ရတယ်လို့ထိုင်းဗဟိုဘဏ်ကပြောပါရတယ်။2015ခုနှစ်အတွက်တိုးတက်နှုန်းကို 5.5 ရာခိုင်နှုန်းရှိမယ်လို့ဗဟိုဘဏ်ကခန့်မှန်းထားတာပါ။အခုနှစ်ပထမဆုံး3လတုန်းကနိုင်ငံရေးမတည်ငြိမ်မှုတွေဟာအစိုးရကိုဆုံးဖြတ်ချက်မချနိုင်အောင်လုပ်ခဲ့ပြီးစီးပွားရေးဟာအရင်3လထက်ဆိုင်1.1ရာခိုင်နှုန်းကျုံသွားခဲ့ပါတယ်။ဒါပေမဲ့မေလ22ရက်နေ့မှာအရက်သားအစိုးရကိုဖြုတ်ချခဲ့ပြီးတဲ့နောက်စီးပွားရေးနဲ့စားသုံးသူယုံကြည်မှုလည်းပြန်လည်တိုးတက်လာခဲ့ပြီးစတော့ဈေးကွက်လည်းအတက်ဖက်ကိုဦးတည်ခဲ့ပါတယ်။ဘတ်ဂျက်အသစ်နဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေအစိုးရကပြုလုပ်ပြီးမှတော့စီးပွားရေးကပြန်ကောင်းမွန်လာတယ်လို့ဗဟိုဘဏ်ငွေကြေးအဖွဲ့ဝင်လည်းဖြစ်စစ်အစိုးရရဲ့နိုင်ငံတော်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအဖွဲ့ NCPO အကြံပေးလည်းဖြစ်တဲ့Narong Chai Arkansas ကပြောပါတယ
်။ Most of the policieswhich were implemented by the last government, you know, were not able to be carried out, or some of them were carried out in a very bad way. So,
ရေဆိုးရတော့က policy အများစုကိုအကောင့်ထဲမပေါ်ပြစ်တာတွေရဲ့တချို့ကြတော့လေတော်တော်ပုံစံမကျအကောင့်ထဲပေါ်ခဲ့တာတွေကြောင့်အဲ့ဒီကိစ္စတော်များများကိုဖယ်ရှားနေပါတယ်ကျွန်တော်တို့ပြန်လာပါပြီခက်ခဲတဲ့နေရာမှာနှစ်ပေါင်းတော်တော်ကြာရောက်နေခဲ့တာပါနိုင်ငံသားယင်းမြုံနယ်မှုတွေကိုကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ပြန်လာပါပြီ
စေဆိုးရအနေနဲ့ပြီးခဲ့တဲ့2006ခုနှစ်အာဏာသိမ်းမှုကနေပြုပြင်ပြောင်းလဲရေးလှုပ်တုံးကသင်ငန်းစာတွေရခဲ့တယ်လို့စီးပွားရေးသုံးသပ်သူတွေကပြောပါတယ်။ရေအရင်းမြစ်အခြေခံအဆောက်အုံစီမံခန့်ခွဲမှုလုပ်ငန်းတွေတည်ယူပို့ဆောင်ရေးလုပ်ငန်းကြီးတွေနဲ့လယ်သမားတွေကိုဆန်အကျွေးပေးဖို့ကိစ္စတွေအပါအဝင်ကိစ္စတော်တော်များများကိုလှင်းလင်းမြန်မြန်ဖြေရှင်းခဲ့ပါတယ်။နိုင်ငံသားယင်းနှိမ့်မြုံနှံမှုအပါအဝင်စီးပွားရေးသမားတွေကစေဆိုးရရဲ့ကဏ္ဍဦးလှုပ်ရှားမှုတွေကိုအကောင်းမြင်ပါတယ်လို့ထိုင်းမှာရှိတဲ့မကွာရငွေစုလက်မှတ်အယောင်းအဝယ်အဖွဲ့ကManaging Director Angus Kanka ပြောပါတယ
် so again it comes down to the reform on a structural basis I think the engagement from the NCPO with the change
ပြောင်းလဲမှုတွေဟာအခြေခံတကျပြောင်းလဲမှုဖြစ်ပါတယ်စီအစိုးရ NCPO ကုန်သည်ကြီးများအသင်းအဖွဲ့နဲ့အခြားအေဂျင်စီတွေတွဲဆုံဆက်သွယ်ရတာလွန်ကောင်းပါတယ်အဲ့ဒီတွဲဆုံဘွဲတွေမှာဆိုရင်ကိစ္စတွေပြီးစီးအောင်လုပ်မဲ့အရေးကြီးသဘောတွေရှိနေပါတယ်ကျွန်တော်ထင်တယ်လူတော်တော်များများမှလည်းခံစားမိမှာပါအဲ့ဒီအရေးကြီးတဲ့သဘောဟာအရင်တော့ကျွန်တော်တို့ရင်းနှီးတဲ့ပုံစံမျိုးမဟုတ်ပါဘူး
။2008ခုနှစ်ခရဲကအကျင့်ပြတ်ချစားမှုတွေနဲ့ထောင်ဒဏ်ချခံရပြီးပြည်ပမှာပုန်းရှောင်နေတဲ့ခေါင်းဆောင်ဟောင်းသက်ရှင်ရှီနာဝက်ထရာရဲ့ဩဇာကိုရှော့ချဖို့အတွက်အစိုးရဘျူရိုကရက်ရန်ရကိုလည်းစစ်တပ်ကပြုပြင်ပြောင်းလဲမှုတွေလုပ်နေပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းကဘုတ်အဖွဲ့တွေကိုပြန်လည်ဖွဲ့စည်းပြီးအကျင့်ပြတ်ချစားမှုတွေကိုလည်းတိုက်ဖြတ်ဖို့စစ်အစိုးရကလုပ်နေတယ်လို့တမားဆက်တက္ကသိုလ်စီးပွားရေးဌာနကပိဗီတာပန်နုံနုံကပြောပါတယ်
That we have already seen quite clearly is the intention to clean up the corruption.
And the lawyer တခုကအကျင့်ပြတ်ခြားစားမှုကိုရှင်းလင်းဖို့ပါဒါကိုကြိုဆိုရမှာဖြစ်ပါတယ်ဥပမာနိုင်ငံပိုင်လုပ်ငန်းတွေကဗုတ်အဖွဲ့ဝင်တွေတော်တော်များများနှုတ်ထွက်ကုန်ပြီးတော့အချို့တက်သည့်ပညာရှင်ကြီးတွေကိုဝင်ကြီးချုပ်ရုံးမှာတာဝန်ယူစရာမလိုတဲ့နေရာတွေကိုပြောင်းရွှေ့ခံရတာစတဲ့ကိစ္စတွေတော်တော်များများကိုဖြေရှင်းခဲ့ပါတယ်
အဝေးပြေးကားလမ်းနဲ့ရထားလမ်းအသစ်တွေစောက်ဖို့ဒေါ်လာ85ဘီလီယံသတ်မှတ်ထားပါတယ်။ဒါပေမဲ့အရင်အစိုးရကလုပ်ခဲ့တဲ့လုပ်ငန်းတွေကိုတော့အကျင့်ပြတ်ချစားမှုတွေကြောင့်ပြတ်နေတယ်ဆိုပြီးရပ်ဆိုင်းထားပါတယ်
။ကိုငင်းချမ်းပြောပြသွားတာပါရှင်။
VOA မြန်မာပိုင်းကနေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနေ့စဉ်တင်ဆက်ပေးနေပါတယ်။မကြာခင်မှာတော့ကမ္ဘာဖလားဘောလုံးပွဲနောက်ဆုံးအခြေအနေတွေအကြောင်းကိုတင်ပြမှာပါ။အခုတော့ပြင်သစ်သတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါရှင်။မကောင်းသတင်းတွေနဲ့ဟိုးလေးတကြောဖြစ်နေတဲ့ပြင်သစ်ခေါင်းဆောင်ဟောင်းမစ္စတာဆာကိုဇီဟာပြင်းပြင်းထန်ထန်ပြန်လည်တိုက်ခိုက်ပြောဆိုသူတဦးဖြစ်သွားခဲ့ပါပြီ။သမ္မတဟောင်းကသူ့ပေါ်အာဂတိလိုက်စားမှုဩဇာအရှိန်အဝါအသုံးပြုပြီးတော့မဲဆွယ်စည်းရုံးတဲ့အဆရှိတဲ့ဆွဆွဲချက်တွေဟာနိုင်ငံရေးပြောကပါနေတယ်လို့ပြောလိုက်ပါတယ်။ VOA သတင်းတော့လီဇာဘရိုင်းယန်ရဲ့ပြင်သစ်နိုင်ငံကပဲရစ်မြို့ကနေပေးပို့ထားတဲ့သတင်းဆောင်မကိုဥဆက်မိုးဝေကြီးပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါ။ပြင်သစ်သမ္မတဟောင်းမစ္စတာဆာကိုဇီကသူ့အပေါ်တရားဝင်စုံစမ်းစစ်ဆေးမေးမြန်းမှုပြုလုပ်တာကိုခံခဲ့ရပြီးတဲ့နောက်နိုင်ငံပိုင်းအကြမ်းမှာပြန်လည်ထိုးနှက်တိုက်ခိုက်ပြောဆိုလိုက်ပါတယ်။ဘော်ရူးနေညနေခင်းလူများကြီးစုတဲ့အချိန်ရုပ်မြင်တန်ကြားပေါ်ကနေသူဟာဘာပြစ်မှုကိုမှကျူးလွန်ထားတာမျိုးမရှိတဲ့အကြောင်းအစင်ကောင်မတက်တဲ့လောက်ရတေကိုရှုံချခဲ့ပြီးဥရင်းနဲ့မညီညွတ်တဲ့ပြစ်မှုဆက်ဆံမှုတွေကိုခံခဲ့ရတဲ့အကြောင်းပြောဆိုလိုက်ပါတယ်
။ Il est normal que je sois placé en garde à vue pendant 15 heures sous la surveillance d'ailleurs.
ရဲတပ်ဖွဲ့ကသူ့ကိုအခုသတင်းပတ်အတွင်း15နာရီခေါ်ယူစစ်ဆေးတာကိုခံခဲ့ရတဲ့အကြောင်းဒါဟာပြင်သစ်နိုင်ငံရဲ့ခေါင်းဆောင်တဦးပေါ်မကြုံစဖူးလုံရိုးလုံစင်မှာဟုတ်တဲ့ဆက်ဆံမှုဖြစ်တယ်။သူ့ပေါ်အရှက်တကွဲဖြစ်အောင်လောက်ကျန်ကြံစည်ကြိုးပမ်းနေကြတယ်လို့တမရဆာကိုစီကပြင်သစ်ဘာသာနဲ့ပြောသွားတာပါ။တရားသူကြီးတွေအနေနဲ့လူရိုးလုံစင်အတိုင်းဆင့်ခေါ်ပြီးတော့မေးမြန်းတာမျိုးဘာကြောင့်မလုပ်ရသလဲလို့သူကမေးခွန်းထုတ်လိုက်ပါတယ်။2012ခုနှစ်သမ္မတရွေးကောက်ပွဲထပ်မံရှင်းပြန်ရမှာရှုံးနိမ့်ခဲ့ပြီးတဲ့နောက်သူအနေရရှိခဲ့တဲ့2009ခုနှစ်အတွင်းသမ္မတရွေးကောက်ပွဲမဲဆွယ်ကာလနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုပြုလုပ်စဉ်မှာတရားသူကြီးတဦးထံကနေအတွင်းသတင်းတွေရယူခဲ့တဲ့ဆိုတဲ့တန်တရားနဲ့စစ်ဆေးနေတာကိုခံရပါတယ်။မစ္စတာဆာကိုစီရဲ့ဥပဒေအကျိုးဆောင်လည်းဖြစ်မေဂွန်မေးမြန်းသူတရားသူကြီးလည်းဖြစ်တဲ့ဂျေးဘတ်အဇီဘတ်ဟာလည်းစစ်ဆေးတာကိုခံရပါတယ်။ဒီလိုစစ်ဆေးမှုတွေပြုလုပ်နေတာဟာတယ်လီဖုန်းပြောစကားတွေကိုကြားဖြတ်ခိုးယူနားထောင်ထားတဲ့အချက်တွေပေါ်မှာအခြေခံပြီးတော့ပြုလုပ်နေတာဖြစ်ပါတယ်
။ Est-il normal qu'on poursuive les écoutes sur l'ancien chef de l'État qui pourra avoir demain des responsabilités d'opposition?
တယ်လီဖုန်းကြားဖြတ်ခိုးယူနားထောင်တဲ့လောက်ရပေါ်မစ္စတာဆာကိုစီကပြစ်တင်ရှုံချပါတယ်။ဒါဟာသူ့ကိုတက်တက်မဲ့ရည်ရွယ်ပြီးတော့အရှက်ခွဲဖို့ကြံစည်တဲ့မတရားသဖြင့်လုပ်ရဖြစ်တယ်လို့ပြောပါတယ်တရားရေးစနစ်ဟာနိုင်ငံရေးကြိုးကန်ခြေလှယ်မှုအောက်မှာရှိနေတယ်လို့ပြင်သစ်ဘာသာနဲ့ပြောတော့တာပါလွန်ခဲ့တဲ့နှစ်နှစ်အကြာတမရရွေးကောက်ပွဲမှာလက်ရှိဆိုရှယ်လစ်တမရဖန်ဆွာအော်လန်ကိုရှုံးနိမ့်ခဲ့ပြီးတဲ့နောက်နိုင်ငံရေးလောကကိုမစ္စတာဆာကိုစီပြန်လဲပြီးတော့ဝင်ရောက်ဖို့တားဆီးနေချိန်မှာအခုလိုသူ့ပေါ်စုံစမ်းမေးမြန်းမှုတွေဖြစ်ပေါ်လာတာပါလက်ရှိတမရမစ္စတာအော်လန်ဟာလူလူကြားမှာတော်တော်ရေပန်းမလှဖြစ်နေတယ်လို့မစ္စတာဆာကိုစီရဲ့ဗဟုလက်ရာရင်းUMP ပါတီကလည်းကစင်ကလေးအခြေအနေမှာရှိနေတာပါဒါပေမဲ့အခုလိုအရှုပ်ရှင်းစုံစမ်းစစ်ဆေးခံရမှုတွေဖြစ်တာကြောင့်မစ္စတာဆာကိုစီရဲ့မျှော်လင့်ချက်တွေတလွဲတချော်ဖြစ်သွားနိုင်ပါတယ်အသက်56နှစ်အရွယ်မစ္စတာဆာကိုစီပေါ်ထောက်ခံသူတွေကတော့သူ့ရဲ့ထိုးနှက်တိုက်ခိုက်ပြောဆိုမှုတွေကိုဩဘာပေးကြတယ်လို့တချို့ကလည်းပြစ်တင်ဝေဖန်ကြပါတယ်
Ce n'est pas parce que on a le droit à la présomption d'innocence que l'on peut insulter comme cela surtout quand on a été ancien président de la République
Socialist Party အတွင်းရင်းမှူး Christopher Campadilis ကမစ္စတာ Sarkozy ဟာရုပ်တံကိုအတုံးချပြီးတော့တရားသူကြီးတွေလက်ဝဲပါတီအစိုးရနဲ့သမ္မတမစ္စတာ Orlando ကိုတက်ခိုက်ပြောဆိုသွားတယ်လို့ပြင်သစ်ရေဒီယိုကိုကြာတာပတိနေမှာပြင်သစ်ဘာသာနဲ့ပြောဆိုသွားတာပါလွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းမစ္စတာ Sarkozy ရဲ့အရေးကိစ္စဟာကမ္ဘာဖလားဘောလုံးပြိုင်ပွဲမှာနိုင်ပွဲတွေဆက်နေတဲ့ပြင်သစ်ဘောလုံးအသင်းနဲ့အပြိုင်မီဒီယာရဲ့စိတ်ဝင်စားမှုကိုခံနေရတာပါဒါပေမဲ့အလွတ်ကောက်ယူတဲ့စစ်တမ်းတွေအရပြင်သစ်နိုင်ငံသား65ရာခိုင်နှုန်းကတော့မစ္စတာဆာကိုစီနိုင်ငံရေးလောကထဲပြန်ပြီးတော့ဝင်ရောက်လာမှာကိုမလိုလားကြဘူးလို့သိရပါတယ်ခင်ဗျာ
။ဥဆက်မိုးဝေပါရှင်။မကြခင်မှာတော့တောက်ကြနေနေတဲ့ခင်းတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာပါ။ကမ္ဘာဖလားကွာတာဖိုင်နယ်ပွဲစဉ်တွေဖြစ်တဲ့ဂျာမနီနဲ့ပြင်သစ်ဘရာဇီးနဲ့ကိုလံဘီယာပွဲတွေကိုဒီကနေ့ညမှာကစားကြမှာဖြစ်ပါတယ်။တောင်အမေရိကပြိုင်ဘက်ကိုလံဘီယာနဲ့တွေ့မဲ့ဘရာဇီးအသင်းဟာ PR တွေများနေတာကြောင့်အားကစားဆိုင်ရာစိတ်ပညာကျွမ်းကျင်သူရဲ့အကူအညီယူနေရတယ်လို့ဂျာမနီအားကစားသမားတချို့ဟာလည်းနေမကောင်းဖြစ်နေပါဗျ။ဒီအခြေအနေတွေအပါအဝင်ဘရာဇီးနိုင်ငံပင်လယ်လေကြီးရဲ့ခမန်းချက်နဲ့ပွဲကြိုသုံးသက်ချက်တွေကိုတော့ကိုရဲနိုင်ကစူးစီးတင်ပြမှာပါရှင
်။ကမ္ဘာဖလား Quarter Final ပွဲတွေကတော့ဒီကနေ့ဇူလိုင်လ4ရက်နေ့မှာစပါပြီ။အင်ရှင်ဘရာဇီးနဲ့ကိုလံဘီယာဂျာမနီနဲ့ပြင်သစ်တို့တွေ့ကြမှာပါပထမပွဲကတော့ချန်ပီယံဟောင်းတွေဖြစ်တဲ့ဂျာမနီနဲ့ပြင်သစ်တို့ရီယိုဒီဂျနေရိုမြို့ကမာရာကနာကွင်းမှာကစားကြမှာပါန နသင်းလုံးအုပ်စုတုံးကနှစ်ပွဲနိုင်တပွဲစီကျခဲ့သလိုဒုတိယအဆင့်မှာလည်းအာဖရိကအသင်းတွေကိုနိုင်ပြီးတော့တက်လာကြတာပါဒီနသင်းရဲ့လက်ရှိအနေထားပေါ်မှာ World Football Journal ရဲ့အရီတာချုပ်ကိုဇော်မျိုးသံသုံးသက်တာကတော့
နသင်းလုံးရဲ့ခြေစွမ်းကတော့ဒါလက်ရှိအခြေအနေမှာဒီကောင်းတယ်လို့ဆိုတော့ဒါယူနဲ့အခုရှိတာကပြင်သစ်ရဲ့ခြေစွမ်းကနည်းနည်းပိုပြီးတော့ဒီရောကျွန်တော်တို့အဲ့လိုမျိုးသိရတယ်ဂျာမနီကတော့ဒီအခုအဖွဲ့ပွဲစဉ်မှာတော်လေးကောင်းနေတယ်နောက်ပိုင်းပွဲစဉ်တွေမှာဒီကကြလာပြီဒီအဲဒီရီးယားတွေအတင်းတော့ပါပဲဒီကျွန်တော်အနိုင်ရဖို့အတွက်အချိန်ပူကြမှာခက်ခက်ခဲခဲပြူခံရတယ်ဗျာ
ပြင်သစ်နီးပြဒီဒီဒီရှော့ကတော့ဂျာမနီကသူ့အတင်းထက်ပွဲကြီးအတွေ့အကြုံပုံများတယ်ဆိုပြီးတော့ပြောလိုက်ပါတယ
် Nous on a fait une jusqu'à maintenant une très belle coupe du monde l'adversité va s'élever en face de nous
ဂျာမနီကဒီလိုကမ္ဘာဖလားပွဲကြီးတွေကိုကစားနေကြပါဆိုတော့သူတို့မှာအတွေ့အကြုံအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ပုံမှန်ကစားနေကြတဲ့အတိုင်းပဲကစားမှာပါ
ဂျာမနီနဲ့ပြင်သစ်တို့ဟာကမ္ဘာဖလားသမိုင်းတစ်လျှောက်၃ချိန်တွေ့ပြီးတော့1958မှာပြင်သစ်က6-9-3-9နဲ့နိုင်ခဲ့တယ်လို့1982နဲ့86ဆက်မီဖိုင်နယ်တွေမှာဂျာမနီကပြင်သစ်ကိုနိုင်ပြီးတော့ဖိုင်နယ်တက်ခဲ့တာပါအဲ့နောက်ပိုင်းကစပြီးဒီနှစ်သင်းဟာအခုတစ်ချိန်ကမ္ဘာဖလားမှာပထမဆုံးပြန်ဆုံကြတာလည်းဖြစ်ပါတယ်ဒီပွဲမှာနိုင်ငံမှာတော့ဂျာမနီကစားသမားတချို့လည်ချောင်းနာပြီးနေမကောင်းဖြစ်တာတွေရှိခဲ့ပြီးတော့ဂျာမနီနည်းပြကတော့အချိန်မီပြန်ကောင်းဖို့မျှော်လင့်နေပါတယ်ဒါမဲ့ဒီချက်ကဒီပွဲပေါ်မှာရိုက်ခတ်မှုရှိလာနိုင်ပြီးတော့ဒီပွဲပေါ်ကိုဇော်မျိုးသံသုံးသက်တာကတော့
ကျွန်တော်ကပြောရတဲ့ဒီအတွေ့အကြုံထောက်တာရည်ရည်လူလူအလုံးကိုဖယ်ထားပြီးတော့ခြေပန်းကြီးနိုင်ချင်ရင်တော့မှကျွန်တော်ကပြင်သစ်ရဲ့ခြေပန်းကိုပို့ပြီးတော့ဟိုကြိုက်ပါတယ်ပြင်သစ်ခြေပန်းကိုပို့ပြီးကြိုက်တယ်ဘာလို့လဲဆိုတော့ပြင်သစ်ကဟိုဒီနေ့ကမ္ဘာဖလားမှာစကားလုံးကြီးနေတော့ကစကားလုံးကြီးနေအပင်လေးတောင်ပဲရှိပါတယ်အဲ့လေးတောင်တော့ပါနေတယ်ဒါတော့ဒီပွဲမှာလာဂျာမနီကိုဒီကြောက်တဲ့နဲ့ခြေတန်းတူတူညီနေကြတာပါမသိဘူးပြင်သစ်တော်အနိုင်ရပါဘူးလို့ပြောလို့ကျွန်တော်အဲ့လိုမျိုးပြောချင်တာပြင်သစ်မိမိကိုယ်ရဲ့အတွက်အလုံးစုံပြည်ကြတာသွားလို့မျိုးလို့ကျွန်တော်အဲ့လိုပြောချင်တာနိုင်မယ်ဆိုရင်တော့ပြင်သစ်တွေနိုင်ပါလိမ့်မယ်လို့ကျွန်တော်အဲ့လိုမျိုးပြောချင်တာ
ဒုတိယကွာတာဖိုင်နယ်ကိုတော့အင်ရှင်ဘရာဇီးလ်နဲ့ကိုလံဘီယာတို့ဖိုတိုလေဇာမှာကစားကြမှာပါကိုလံဘီယာကဒီကမ္ဘာဖလားမှာတောက်လျှောက်ခြေစွမ်းပြနေပြီမဲ့အင်ရှင်ဘရာဇီးလ်ကတော့ပြိသက်တွေမျောလင်ထားတဲ့ခြေစွမ်းမျိုးထွက်မလာသေးပဲဖီအားတွေနဲ့လည်းအကြီးအကျယ်ရင်ဆိုင်နေရပြီးတော့ဘရာဇီးလ်နီးပြစကိုလာရီကအသင်းအတွက်အောက်စားဆိုင်ရာစိတ်ပညာရှင်ကိုခေါ်ခဲ့ရတဲ့အထိပါသူတို့နှစ်သင်း25ချိန်တွေ့ဘူးတာမှာကိုလံဘီယာက2ချိန်ပဲနိုင်ဘူးပြီးတော့ဘရာဇီးလ်မြေမှာတော့တခါမှမနိုင်ဘူးသေးပါဘူးဒါပေမဲ့ဘရာဇီးလ်နောက်ဆုံးနိုင်ခဲ့တာကလည်းလွန်ခဲ့တဲ့17နှစ်ကဖြစ်ပြီးတော့2012မှာနောက်ဆုံးအချိန်တွေ့ကြတော့ကတကူးစီတည်ဖြစ်ခဲ့တာပါဆိုတော့ဒီဘွဲမှာအင်ရှင်နေအောင်ဘွဲခံမလားဒါမှမဟုတ်ငိုဘွဲဆင်ရမလား
ကိုလံဘီယာကဒီကွာတာအဆင့်ကြီးကိုတက်လာရတဲ့ခြေကြောင်းကိုဘရာဇီးရဲ့ဘွဲမှာထိန်းထားနိုင်ရယ်တခါဘရာဇီးရဲ့ခြေကြောင်းကလည်းကွာတာဖိုင်နယ်အထိစကားရတဲ့ပွဲလုံး၄ဘွဲမှာမြင်တွေ့ရတဲ့ခြေကြောင်းအတိုင်းပဲဆက်ဖြစ်နေဦးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဘရာဇီးနဲ့ကိုလံဘီယာကိုဒီဘွဲမှာဘလူမကိုရှင်းရတာအကြောင်းမရှိပါဘူးအကြောင်းလေးဆိုတော့ကိုလံဘီယာကဒီနှစ်ဒီတော့ကလေးကဘာမှခြေစွမ်းရအကြီးဆုံးအသင်းပေါ့နော်တကယ်ကိုတောင်မေရိကစကားဟန်ကိုပြည်ပြည်ပြည်ပြည်စကားပြနေတဲ့အပြင်ဘရာဇီးရဲ့လက်ရှိကြထားတဲ့ခြေစွမ်းတွေနဲ့ပြောဆိုဟောကိုလံဘီယာကိုနိုင်ရစွာဇာတိုင်းလုံးမရှိဘလောက်ပဲလို့တော့ကျွန်တော်ကတော့အဲ့လိုမျိုးပြောချင်တယ
်အာဇာဆောင်မရှင်ခူဇော်မျိုးသားမှာဒါမဲ့လေဘရာဇီးလ်နိုင်ငံကအသက်28နှစ်အရွယ်စပတ်ကောင်းဆိုတော့ပင်လယ်လေကြီးကတော့ဘရာဇီးလ်နိုင်မယ်ဆိုပြီးတော့ခံမှန်းထားပါတယ်ဘရာဇီးလ်နဲ့ကိုလံဘီယာအလံနှစ်ခုမှာချိန်ထားတဲ့၅တစ်တာ၅ကိုရေကန်မှာချိန်ထားတာမှာဘရာဇီးလ်လန်ချိန်ထားတဲ့၅ကိုရွေးပြီးစားခဲ့တာကြောင့်ဒီပွဲဟာဘရာဇီးလ်နိုင်မယ်ဆိုပြီးတော့သုံးသပ်နေကြတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်မကြခင်မိနစ်ပိုင်းအတွင်းမှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရတော့မှာပါတောက်ကြနေနနက်ခင်း VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို